လသမဂအတွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ နမ်ဘီယာဟာလည်းကချင်လွတ်လပ်ရေးအဖွဲ့ KIU ဌာနချုပ်ရှိတဲ့ဒီတရုတ်မြန်မာနယ်စပ်ကလိုင်စာမျိုးကိုတွားရောက်ပြီးတော့ KIU ဥက္ကဋ္ဌအပါအဝင်ဗဟိုကော်မတီနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆွေးနွေးခဲ့ပါတယ်။ဒါဟာဒုတိယအကြိမ်မြောက်တွေ့ဆုံဆွေးနွေးကြတာဖြစ်တယ်လို့ရန်ကုန်မြို့မှာစနေနေ့မှာကျင်းပတော့မယ့်အပြစ်ခတ်ရစေးရေးဆိုင်ရာဆွေးနွေးပွဲမတိုင်ခင်လည်းဖြစ်ပါတယ်။ဒီခီးစဉ်ဖြစ်လာရတဲ့အကြောင်းရင်းကိုတော့စုံစမ်းမေးမြန်းထားတဲ့ VOE သတင်းတောက်ကိုမိုးစောကပြောပြမှာပါရှင်
။ဟုတ်ကဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် Vijay Nambiya ဟာအရင်ကမလ29ရက်နေ့မှာတွားရောက်ဖို့စီစဉ်ထားတဲ့ခီးစဉ်ကိုဖျက်သိမ်းပြီးမှ April 2ရက်နေ့မနက်မှာ KIO ဌာနချုပ်လိုင်စာမြို့ကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒီခီးစဉ်မှာအတူလိုက်ပါသွားခဲ့တဲ့ကချင်ချင်းချင်းအကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆောင်းကVijay Nambiya ဟာလိုင်စာမြို့မှာ KIO ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့အခုလိုပြောပါတယ်
။မနေ့ကသွားတော့ပေါ့မနေ့ကသွားဒီနေ့ပြန်လာတော့လိုင်စာမှာဥပဒေအပါဝင် KIO ဘူကော်မတီဝင်နေနဲ့တွေ့ပါတယ်။ဒီညီငယ်ဖြစ်ပြန်တဲ့86ရမယ်သူစားတွေကိုဆွေးနွေးပါတယ်။ပြင်မစ္စတာ Nambiya လည်းမကြခင်ဒီ April လအစမှာကျင်းပမယ်ဒီစဉ်ကုလသမဂ္ဂစီဝေးမှာဒီညီညာချင်းစစ်နယ်ပတ်သက်မှသူတင်ပြရမယ်အကြောင်းလေးရှိတဲ့အစအကြောင်းကိုလာရတယ်လို့ကျွန်တော်သိရတယ်။အဲဒါကြောင့်ရှင်းဆက်ပြီးမှလည်းသူတို့ပါဝင်မယ်အကြောင်းဒီညီညာချင်းစစ်မှသူတို့ဆက်လက်ဆုံးဖြတ်ချင်ပါဝင်မယ်အကြောင်းကသူတို့ပြောပါတယ်
။ Vijay Nambiya ဟာ April 1ရက်နေ့ညမှာကချင်ညီငယ်ရေးအကျိုးဆောင်အဖွဲ့ကိုအကြောင်းကြားပြီးနောက်တနေ့မနက်မှာလိုင်စာခီးစဉ်ကိုစီစဉ်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ဒီခီးစဉ်မှာတော့ Vijay Nambiya ဟာဒုက္ခသည်စခန်းတွေကိုမတွားရောက်နိုင်ခဲ့ဘူးလို့လည်းဦးအင်ရှန်ဆောင်းအောင်ကပြောပါတယ်
။ဒုက္ခသည်စခန်းတွေကမတွားပါဘူးညာဒုက္ခသည်စခန်းတွေမရောက်ပါဘူး။အဲဒုက္ခသည်စခန်းတွေတွားဖို့အစီအစဉ်လည်းရှိပေမဲ့အချိန်မရတဲ့အတွက်ကြောင့်မတွားဖြစ်တော့ရှိတော့လို့ညာပြီးမနေ့ဆိုရင်ပြန်လာပါ
။ပြီးခဲ့တဲ့နှစ်ဩဂုတ်လကုန်ပိုင်းကပထမအကြိမ်တွားရောက်ခဲ့စဉ်ကတော့လိုင်စာမျိုးအနီးကဂျီယန်စခန်းကိုတွားရောက်လေ့လာခဲ့ပါတယ်။ဒီလိုလာရောက်ပြီးနောက်မှာတော့တိုက်ပွဲတွေညှော်နေခဲ့တယ်လို့အထောက်ပံ့ပစ္စည်းတွေလည်းရောက်ရှိလာခဲ့တယ်လို့စခန်းမှာနေထိုင်သူတဦးကအခုလိုပြောပါတယ
်။ဒါပြီးနောက်မှာကတိုက်ပွဲအခြေအနေကအင်းအင်းသွားတဲ့တဘောရှိတယ်။ဒါမဲ့ရှေ့တန်းမှာကသူရစစ်တပ်ကတပ်ကအများကြီးတူးတုံးရှိတယ်။ဒါမဲ့တိုက်ပွဲကညင်သွားပြီ။အဲဒီနောက်မှာဝေါ်ဖို့ကလာတဲ့အထောက်ဆန်ဒေးစီစာတို့ထောက်ပတ်တဲ့နခါဒုက္ခလောက်ရောက်တယ်ကျွန်တော်တို့ဒီမှာ
ဂျီယန်ဒုက္ခတဲ့စခန်းမှာတော့ပြီးခဲ့တဲ့ April 1ရက်နေ့ညကလေပြင်းတိုက်ခိုက်ခဲ့တာကြောင့်နေအိမ်အလုံး90လောက်အိမ်ခေါင်မိုးတွေပျက်စီးနေခဲ့တယ်လို့လည်းသူကပြောပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် Vijay Nambiya ဟာဒီနေ့နေကင်း7နာရီကျော်မှမြစ်ကြီးနားမြို့ကိုပြန်လည်ရောက်ရှိခဲ့ပါတယ်နေကင်း7နာရီခွဲမှာတော့မြစ်ကြီးနားမြို့ကနေရန်ကုန်မြို့ကိုထွက်ခွာခဲ့ပြီးကချင်ပြည်နယ်ဝင်ကြီးချုပ်နဲ့မြောက်ပိုင်းတိုင်းတိုင်းမှုတို့ကလေစိတ်ကိုလိုက်ပါပို့ဆောင်ခဲ့ပါတယ်။ Vijay Nambiya ရဲ့ခုခီးစဉ်ကတော့လာမယ့်စနေနေ့မှာစတင်မဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တပြည်လုံးအပြစ်ခတ်ရစဲရေးဆိုင်ရာစာချုပ်မူကြမ်းညှိနှိုင်းမဲ့ဆွေးနွေးပွဲမတိုင်ခင်မှာအပြစ်ခတ်မရဆဲသေးတဲ့ KIO နဲ့တွားရောက်တွေ့ဆုံခဲ့တာဖြစ်တယ်လို့စနေနေ့မှာစတင်မဲ့ဆွေးနွေးပွဲမှာလည်းလေးလာသူအဖြစ်ပါဝင်တယောက်ဖွဲ့ရှိနေတာဖြစ်ပါတယ်။